မြန်မာစစ်ဆိုးရကမြန်မာဒီမိုကရေစီရေလှုပ်ရှားသူတွေကိုနှိတ်ကုတ်နေတာကြောင့်အမေရိကန်ပြည်အောင်စုကစိုးရိမ်မကင်းဖြစ်ရတယ်လို့နောက်တစ်ကြိမ်ထပ်မံထုတ်ပြန်လိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနီမေလ28ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့အဲ့ဒီကြေညာချက်မှာမြန်မာစစ်ဆိုးရကမြန်မာဒီမိုကရေစီရေလှုပ်ရှားသူအတိုက်အခံတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုလိုက်လံနှောက်ယှက်မှုတွေတိုးလာနေတယ်ဆိုတဲ့သတင်းကြောင့်အမေရိကန်ပြည်အောင်စုကအတော်လေးစိုးရိမ်ပူပန်မိကြောင်းမြန်မာစစ်ဆိုးရအနေနဲ့မြန်မာပြည်သူပြည်သားတွေအားလုံးအတွက်လုံခြုံရေးအသက်အိုးအိမ်စည်းစိမ်ကိုအကာအကွယ်ပေးဖို့တာဝန်ရှိပါတယ်လို့ဖော်ပြထားပါတယ်။မေလ26ရက်နေ့ကြာတာပရိနေကလည်းအလားတူကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ရမှာတပင်းအကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ပွားခဲ့တာနှစ်နှစ်ပြည့်ခဲ့ပြီနဲ့လို့စုံစမ်းစစ်ဆေးပေးဖို့နိုင်ငံတကာကဝိုင်းဝန်းမြစ်တာရပ်ခံနေတာကိုစစ်ဆိုးရကဆက်လက်ရှင်းလင်းရှုနေစေဖြစ်တယ်လို့အပြစ်တင်လိုက်ပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုလည်းအဲ့ဒီတပင်းအကြမ်းဖက်မှုကြီးအပြီးနေအိမ်မှာအကျေကျုပ်နဲ့ထိမ့်သိမ်းထားခဲ့တာအခုအချိန်ထိဖြစ်တယ်လို့လည်းဖော်ပြထားပါတယ်။အပြစ်မဲ့ပြည်သူတွေအပေါ်အကြက်ကင်ချင်းချင်းချောက်ချင်းတွေနဲ့အတူမေလ9ရက်နေ့ရန်ကုန်မြို့ဘုံပေါက်ကွဲမှုကိုအကြောင်းပြပြီးအခြေအမြစ်မရှိလိန်လယ်ထားတဲ့ဆွဆဲချက်တွေကိုလည်းတိခါမှမဟုတ်ကြောင်းအခုနောက်ဆုံးအဖြစ်အပျက်တွေကိုထောက်ရှုရင်းဖြင့်မြန်မာစစ်ဆိုးရအနေနဲ့စစ်မှန်တဲ့အမျိုးသားပြန်လည်ရင်ကြားစီရင်တဲ့ဒီမိုကရေစီပေါ်ဆောင်ရေးကိုအမြန်ဆုံးဆောင်ရွက်ဖို့လိုအပ်နေပါတယ်လို့မေလ28ရက်နေ့ထုတ်အမေရိကန်ပြည်အောင်စုရဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။